မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်ကြတဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကိုထောက်ခံမှုပေးဖို့အတွက်ပြည်ပရောက်မြန်မာတွေက1 to 1 CDM campaign ဆိုတဲ့ထောက်ပံ့ရေးအစီအစဉ်ကိုလုပ်နေကြပါတယ်။ CDM မှာပါဝင်နေကြတဲ့ဝန်ထမ်းတွေကိုငွေကြေးသာမကစိတ်ခွန်အားဖြည့်ဆည်းဖို့ကထောက်ပံ့နေတဲ့အစီအစဉ်ဖြစ်ပါရဲ့။အခုအငြိလိုရဲ့ဝန်ထမ်းတယောက်အတွက်ကုညီချင်းသူတယောက်ကတလားကိုကြက်ငွေတစ်သိန်းတိုက်ရိုက်ထောက်ပံ့ပေးနေတာပါ။ဒီအစီအစဉ်ကိုလုပ်ပေးသူတွေကတယောက်ဖြစ်တဲ့ဂျပန်နိုင်ငံအခြေစိုက်မတ်ဆုမြက်ကသူတို့ဘယ်လိုလုပ်ပေးသလဲဆိုတာကိုရှင်းပြပါမယ်
။ကျွန်မတို့1 to 1 CDM support campaign က CDM တကယ်လုပ်နေတဲ့သူတွေကိုဒါသာထောက်ပံ့တာထောက်ပံ့ရုံစံမဟုတ်ဘဲနဲ့သူတို့ရဲ့ motivation နဲ့ support moral ပေါ့နော်။တကယ် CDM လို့ကြောက်ပုံယူကြောင်းပြီးတော့ CDM လုပ်နေတဲ့သူတွေနဲ့အတူတူ support ပေးရဲ့ဟိုပေါ့လာသာထောက်ပံ့ပေးရဲ့သူတွေကအတူတူတည်ရှိနေကြောင်းရည်တည်နေကြောင်းကျေးဇူးတင်ကြောင်းပေါ့နော်။အဲ့တော့အပြန်လမ်းတပုတ်ပေးရပုံစံမျိုးနဲ့ဥတီထားရဲ့ရွယ်ထားရဲ့ campaign ပေါ့နော်အဲ့ညီမတို့က direct supporter နဲ့ CDM ကို direct ချိဆက်ပေးရဲ့ campaign ပါရှင
် CDM ကိုပံ့ပိုးပေးနေတဲ့ဟိုထောက်ခံပေးနေတဲ့သူတွေနဲ့ CDM လုပ်နေတဲ့သူတွေကိုချိဆက်ပေးတယ်ဆိုတော့ဘယ်လိုမျိုးပုံစံနဲ့ချိဆက်ပေးတယ်ဆိုတာကိုလည်းရှင်းပြပါရှင
်အာညီမတို့ကလောလောဆယ်ရပေါ့နော် activity က Google Form လေးရှိပါတယ် Google Form လေးရမှာနှစ်မျိုးရှိရဲ့ကိုကျန်တဲ့သူကလည်းပေးထားကြရမယ်ပေါ့နော်ကိုရဲဖောင်လေးမှာဖြည့်ခဲ့သေး။အာပြီးတော့မှ CDM လုပ်နေတဲ့သူတွေကလည်းသူကကိုရဲဖောင်လေးမှာ CDM လုပ်နေတဲ့ information တွေဖြည့်ပေးထားရမယ်ပေါ့နော်။အဲ့ဒီမှာမှညီမတို့ကတယောက်ချင်းစီကိုအာသူတို့ရဲ့ဆက်သွယ်အဆင်ပြေနိုင်တဲ့ဟာနဲ့ဖြည့်ပေးရချို့တွေက signal နံပါတ်ပေးထားခဲ့တယ်။ချို့တွေက Viber နံပါတ်ပေးထားခဲ့တယ်။ချို့က Messenger ပေါ့နော်။အဲ့လိုမျိုးသူတို့ကဟိုရွေးထားတဲ့ဆက်သွယ်ရမယ်နည်းလမ်းတွေကလည်းတစ်ဆင့်ညီမတို့ကဆက်သွယ်ပေးပါတယ်။ပုံမှန်ပထမအဆင့်ကတော့ CDM ကမှအနေပြီးတော့မှစပြီးတော့ဒီ supporter ဆက်သွယ်ဖို့ညီမတို့လုပ်ထားရတယ်။ဒါလို့ဆိုတော့များသောအားဖြင့် CDM သမားတွေကပေါ့ဒီကိစ္စနဲ့ဝင်လာမကန်လေးကြတာများတော့ညီမတို့က supporter ကိုအရင်ဆက်ခိုင်းမယ်နဲ့ CDM သမားကိုအရင်ဆက်သွယ်ခိုင်းပါရှင်။အမှ CDM သမားဘက်ကဆက်သွယ်တဲ့အချိန်တည်းရောမှသာ supporter ဘက်က CDM ကိုစဆက်သွယ်ဖို့ညီမတို့ကဟိုကလုပ်ပေးပါရှင်။
CDM လုပ်နေတဲ့သူတွေကဆက်သွယ်လာရဲဆိုရင်ဒီလူတွေကတကယ်ပဲ CDM လုပ်နေတဲ့ CDM လှုပ်ရှားမှုမှာပါဝင်နေတဲ့သူတွေဟုတ်တယ်မဟုတ်ဘူးဆိုတာကိုညီမတို့ဘယ်လိုစဉ်းစားလဲရှင
်။အဲ့ဒါတော့ညီမတို့ကတခါခုအခုအရင်နဲ့တူပဲရှင်။ညီမတို့ကအဲဝန်ထမ်းချက်ပြနိုင်နေဆိုရင်ဝန်ထမ်းချက်အေးဝန်ကြီးဌာနလေအဲ့ဒါဒေမေဒေကရစပြီးစီစဉ်အောင်နေရတယ်ပေါ့နော်။အဲ့ဒါလေးကိုနေပါရှင်။ဒေါက်တာမင်းကြီးကဝန်ထမ်းချက်ဒါမှမဟုတ်လို့ရှင်သူတို့ရဲ့စပေါ့နော်။အဲ့ဒါလေးနဲ့ညီမတို့ပြန်ပြပါရှင်။
အဲ့တော့တို့ရဲ့ဒီလုံခြုံမှုဘိုင်းရောညီမတို့ဘယ်လိုမျိုးလုပ်ထားလဲရှင်ဘယ်လိုတာဝန်ယူထားလဲရှင
်တို့ရဲ့ individual data တွေအကုန်လုံးကိုတော့အဓိကတော့ညီမနဲ့ဒီတွဲလုံးနဲ့အနောက်မှာတယောက်ရှင်ပေါ့နော်ညီမတို့နှစ်ယောက်ကပဲ data control လုပ်ထားတယ်ညီမတို့နှစ်ယောက်ကလွင်လွင်ဒီမှမသိဘူးပေါ့နော်အဲ့အဲ့ဒါကြောင့်မလို့အဓိကပေါ်ကြတဲ့ကချင်းပြခါမှာပေါ့နော်ဟို supporter နဲ့ဒီမဲ့ဒီနဲ့ direct ရှိတဲ့ခါမှာညီမတို့ကအဆင်မပြေအဆင်မပြေတောင်ဖိတ်ပေးရဖြစ်တဲ့ကြောင်တော့လူဖတ်ပြန်လိုက်ရတာမျိုး information တွေပို့ပေးလိုက်ရမျိုးဖြစ်မှာဆိုတော့အဲ့နေရာတွေကိုတော့ညီမတို့ data ဆန်းစားပြီးမှလုပ်ပေးပါရှင်။အဲ့ဒါမှမဟုတ်ညီမတို့ရဲ့တနည်းတနည်းလုပ်ပေးနိုင်တဲ့ဆောင်းအားကပေါ့နော်ဆယ်ယောက်ထက်တော့မများဘူးပေါ့နော်။လုံးတော့လုပ်ပေးမှာ15ရောက်ပဲလုပ်ပေးနိုင်တယ်တနည်းကိုလေ။
အဲ့တော့ညီမတို့ရဲ့1 to 1ဒီ CDM support campaign ကိုလာပြီးတော့ဆက်သွယ်တဲ့သူတွေရောဒီ CDM လှုပ်ရှားသူတွေဘက်ကပေါ့နော်ဆက်သွယ်တာတွေရောတနည်းတနည်းများလားဘယ်လောက်များပါလဲရှင
်။အခုတော့တော်တော်လေးများရဲ့ရှင်။အခုတော့ဒီမှာဆိုတာက individually လာတဲ့သူပေါ့နော်။ဖောက်ခဲ့တဲ့သူတွေကတော့အခုဆိုရင်ယာနေပါတော့ရှိသွားပြီ။အဖွဲလိုက်လာတာရောရှိတယ်။အဖွဲလိုက်လာတာရောညီမတို့ကညီမတို့ရဲ့ဒီ1 to 1ဖြစ်နေတဲ့အကြောင်းလို့တော့တခြားတော့ရှင်းပြရတော့ဘူး။သူတို့ဘက်ကတော့ဒါသူတွေရွေးချယ်မှုပေါ့နော်။ဒါလည်းကအယောက်500လို့600လို့လာတာရောရှိတယ်။အဲ့လိုခါမျိုးဆိုရင်ညီမတို့ကစတမ်ရော500လုံးကြီးမရှာပေးမှအောင်ပေါ့နော်။အဲ့ခါကျတော့ရှင်တော့သူကစောင့်ပြီးတော့ဟို priority လေးနဲ့ခွဲပေးရဆိုညီမတို့ကလုပ်ပေးမယ်ပေါ့နော်။ထုတ်လိုက်ပြီးဆိုလို့ရှင်တော့ညီမတို့ကတခြားအဖွဲကိုပဲပြန်ညွှန်းပေးရတဲ့အခါမျိုးတော့ရှိရရှင်။ညီမတို့က one time မဟုတ်ဘဲနဲ့ last time commitment ဖြစ်နေရောလေ။အလူရှင်တွေက200လေးပါရှိနေပါလို့ရှင
်။အလူရှင်တွေ200လေးပါဆိုတော့အဲ့အလူရှင်တွေကရောနိုင်ငံဆောင်ကလားအဲ့အလူရှင်တွေဘက်ကရောဘယ်လိုမျိုးညီမတို့ဆက်သွယ်ပြီးလုပ်လို့ရတယ်ဆိုတာပြောပြပါရှင်။
အများဆုံးကဂျပန်ပေါ့နော်။အာဒုတိယကတော့ဟိုဟာ UK, Sweden, Australia, New Zealand ပေါ့နော်။အမပြီးတော့တယောက်ဆက်နှစ်ယောက်ဆက်လေးကတော့ Geneva, Cambodia, Philippines တို့အဲ့လိုပတ်တရားလည်းရှိရခြင်း။ဟုတ်ပေါ့ Indonesia အနေနဲ့ရှိပါတယ်ခြင်း။
အဲ့တော့အဲ့လိုမျိုးဒီလိုပေါ့နော်တခြားနိုင်ငံတွေမှာရောက်နေပြီးတော့ဗမာပြည်ကဒီ CDM လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုထောက်ခံခြင်းနဲ့ပံ့ပိုးခြင်းနဲ့ဆိုလို့ရှိရင်တော့သူတို့ကဘလို့ပုံစံမျိုးနဲ့ဟိုငွေလှူတာပေါ့လေဘလို့မျိုးပုံစံမျိုးနဲ့လှူလို့ရလဲအဲ့ဒါလည်းရှင်းပြပါရှင
်တခြားလူတွေကတခြားနိုင်ငံမှာနေနေပေမဲ့သူတို့ကဘဏ်ကောင်ထဲမှာမြန်မာတင်းနဲ့ချိန်ထားတဲ့ online banking တွေရှိရမှာ တော့ညီမတို့ကအဲ့လို online banking ရှိရတငယ်ချင်းလေးတွေနဲ့ချိန်ထားရဆိုအဲ့ဒီ online banking ကနေငွေဖွဲပေးလို့ရရပေါ့နော်အဲ့လိုလူတွေဆိုရင်ဒါလည်းသူတို့ကသူတို့ဆွဲရရှင်ပြောရတာသူတို့ဆွဲနိုင်တယ်စီတန်သမားပေါ့နော်စီတန်သမားကိုပဲချိန်ဖို့လိုရလူလည်းရှိရမှာတော်တော်များများက50ရာခိုင်နှုန်း40ရာခိုင်နှုန်းတော့ကအဲ့လိုရှိတယ်သူတို့က link တွေရှိရမှာ誒အဲ့တော့ဟိုညီမတို့ကသူတို့ကိုအူမြင်ရမယ်ဆိုရင်နာမည်လေးပဲပေးလိုက်အောင်မယ်အဲ့လိုမှမဟုတ်ခင်းနဲ့သူတို့ကိုယ်တိုင်ဒီမှာလွှဲရမယ်မသိတဲ့သူတွေဆိုရင်ညီမတို့ကပေးပေလို့ transfer wire လို့ကနေတစ်သိညီမတို့သူ့ကိုပို့ခိုင်းပါညီမတို့ကမှအဆင့်ညီမတို့ပုံမှန်လုပ်နေတာပေါ့နော်ဈေးနေတာစစ်စမ်းနေပဲဆွဲပြပါရှင်
အခုညီမတို့လုပ်နေတဲ့ဒီ1 to 1 CDM support campaign ကဝန်ထမ်းတယောက်ကိုတစ်လောက်တစ်သိန်းထောက်ပံ့နေလို့နားလည်ထားပါတယ်။ဒါဒီထက်ပိုပြီးတော့တိုးပြီးတော့ထောက်ပံ့ဖို့ရောရှိပါလားရှင
်။အဲ့တော့ညီမတို့လည်းဒီထောက်ပံ့တဲ့သူပုံမှန်မှုတရားပေါ့နော်အမ။အဲ့လို့ဆိုညီမတို့ကဟိုလာတိုင်း commitment နဲ့တောင်းမှတာကို one time လို့မယ်ဆိုညီမတို့အမှန်တိုင်းပုံစံနဲ့ပြောရရင်ပြေးပြီးတော့အဆင်မပြေဘူးပေါ့နော်။ဘာလို့လဲဆိုတော့သူက one time ပေးခဲ့ဆိုရင်အဲ့လူကနောက်လာအောင်နောက်တယောက်ရှာပေးနေရမှာပြောလေ။အဲ့တော့သူတို့ဘက်ကအနည်းဆုံး1လ3လ commitment ပြည့်ရဲ့ဆိုညီမတို့ဘက်ကအရင်ပို့ဆင့်ပြီးဒီ CDM လုပ်တဲ့သူအတွက်လည်းပို့ပြီးတော့ motivation နဲ့ support ရရပေါ့နော်။အဲ့တော့ဟိုညီမကအရင်ကြီးရောသူတို့ကိုဟိုတသိန်းထပ်ပို့ပြီးတော့ပေးအောင်လို့တောင်းမှုကအဆင်မပြေဘူးပေါ့နော်။အဲ့တော့ဂျပန်ထောင်ညီမတို့ဘလောက်ထိစပိုတာရရလာမလဲပေါ့မှာမှုတည်ရရှင်စပိုတာရအရင်များလာပြီးတော့ဆိုရင်တော့တမျိုးပေါ့နော်အဲ့ခါကျတော့ညီမတို့ကတသိန်းထပ်ပို့ပြီးတော့တိုးပြီးပို့တော့စဉ်းစားမယ်ပေါ့နော်အခုချိန်ကျတော့အဲ့ခါကိုတော့မစဉ်းစားထားသေးဘူးရှင်
အဲ့တော့တကယ်လို့1 to 1ထောက်ခံမှုလိုချင်တယ်ပေးချင်တဲ့လူကလည်းဟိုထောက်ခံပေးချင်တယ်ဆိုရင်အဲ့ဒီလူတွေအနေနဲ့ဘယ်လိုမျိုးဆက်သွယ်လို့ဘယ်လိုမျိုးချိတ်ဆက်လို့ရလဲဆိုတာလည်းပြောပြပါရှင်
။အာညီမတို့အခုအစပိုင်းဆိုတော့ပေါ့နော်ပထမဦးဆုံးကညီမတို့က1 to 1 CDM campaign ဆိုရဲ Facebook page လေးရှိပါရှင်။အော်အဲ့ဒီမှာလည်းညီမတို့က WhatsApp number လေးထည့်ထားပေးပါရဲ့အဲ့နံပါတ်မှာလည်းသူကဆက်သွယ်လို့ရရဲ့အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင် inquiry ပေါ် Messenger နဲ့ပို့လည်းရပါတယ်။အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်လည်း Google ပေါ့ပေါ့နော်ညီမတို့ရေးထားတဲ့သူရဲ့ပေါ့မှာဖြည့်ပေးလို့ရပါရဲ့ရှင်။အော်ညီမတို့မှာအိမ်ဟာလေးရှိတယ်ပြီးတော့ညီမတို့ကတကယ်တော့ဖွဲ့ထားတာကနိုင်ငံတကာမှာရှိနေတဲ့ညီမတွေဖွဲ့ထားတာဆိုတော့ International Society of Myanmar Online Professional ပေါ့နော်။အမှအဲ့အိမ်မှာညီမတို့ကတကယ်တော့ website ရှိပါရဲ့မှာ။အဲ့ website လေးကိုလည်းညီမတို့ရဲ့ Facebook page မှာတွဲပြီးတော့ကြော်ညာပေးပါမယ်ရှင်။
ဒီအနာရှင်စံကျင်ရေး CDM လုပ်နေသူတွေကဝင်ငွေအကူအညီလုပ်နေသူတွေနဲ့နိုင်ငံတကာကကူညီကြင်ကြသူတွေကြားမှချိတ်ဆက်ပေးနေတဲ့1 to 1 CDM campaign ကမဆူမြတ်ဖြစ်ပါတယ်။1 to 1 CDM campaign ကို Facebook ပေါ်မှာလွယ်လွယ်ရှာနိုင်ပါတယ်။စာလုံးပေါင်းကတော့ ONE TO2 ONE CDM CAMPAIGN ဖြစ်ပါတယ်။1ရယ်2ရယ်1ရယ်ကြားမှာတော့ dash တွေပါပါတယ်။1-2-1 CDM campaign ဖြစ်ပါတယ်။ပြည်ပင်က CDM နှုတ်ရှားသူတွေကိုအထူးကစိတ်ခွန်အားပေးဖို့ရည်ရွယ်ချက်နဲ့ဒီအစီအစဉ်ကိုလုပ်နေကြတာလို့ပြောပါရရှင်။ကျွန်မစွန်မြတ်မောင်ပါ။